ဒီပိုင်းတွင်ကီပြည်နယ်မှာစစ်ကောင်စီတပ်တွေစခန်းစစ်ခွာထွက်ပြေးသွားကြတယ်လို့အရင်နေမြေကစစ်ရေးလေလာသူတွေကပြောပါတယ်။ဖာပုံကိုတဲ့ KNLA PDF ပူးပေါင်းတပ်တွေကထိ ंछ ုပ်လို့ရတဲ့အနေအထားရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီသတင်းကို VOE သတင်းတောက် AA မှာကသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားစီယုံ KNU တပ်မှကထိ ंछ ုပ်နေပြီးတောင်ရင်းတန်လင်းမြစ်စုံသူ့မွဲထားစစ်ကောင်စီတပ်စခန်းဟာ KNLA KNU တပ်တွေကတိုက်ခိုက်မှုတွေကြောင့်ပေါ့ရိတ်ခလမ်းကြောင်းတွေဖက်တောက်ခံရမှုတွေကြောင့်ပါဒီအပိုင်းအတွင်းစခန်းဆုတ်ခွာထွက်ပြေးသွားခဲ့တာကြောင့်အဲ့ဒီနေရာကိုကရင်အမျိုးသားလွတ်မြောက်ရေးတပ်တွေကစခန်းကိုမီးရှို့ပြီးရှင်းလင်းခဲ့ပါတယ်။အဲ့ဒီနယ်မြေဘက်ကအခြေအနေတွေကိုလေ့လာနေသူတဦးကအခုလိုပြောပြခဲ့ပါတယ
်။ဘုံမထဘုံမထတန်လွေနဲ့တောင်ရင်းမြေဆောက်သွားတာအဲ့ဒီစခန်းကဒီဘက်ကဟိုဘယ်လိုလဲသူတို့လေလေအရင်တော့ဟိုဒီဘက်ကမပြိတာတော့ရှိတာပေါ့နော်။ရိတ်ခကပြောမဆိုတော့ရိတ်ခလည်းသူတို့လည်းပို့လို့မရတာကြာပြီဒီဘက်ကလည်းတချို့ကပါရီယာဆက်တော့ရတဲ့ရှိတဲ့ခါကျတော့တို့လည်းအခက်အခဲဖြစ်လာတော့ဟုတ်ကဲ့ KNU နဲ့ KNDO နဲ့အဲ့ဒီမှာသွားပြီးတော့သွားပြီးခတ်တာတော့ဘာလို့လောက်တာတော့ KNDO နဲ့ KNL ကသွားလောက်တော့အဲ့ဒါတို့ကတို့ပဲသွားရှင်းနေလိုက်တော့စခန်းကကြီးပါတယ်တော်တော်လေးအချက်ချာလဲကြတယ်သူကြောက်ဆုတ်ပါလဲဆိုတာအဲ့ဒီကတချို့ရိတ်ခါမရတဲ့ပိုင်းနောက်စစ်ကူလည်းလာလို့မရတဲ့ပိုင်းနောက်တို့မှာတော့ခက်ခဲများရှိတဲ့ခါကျတော့ဆုတ်ခွာတဲ့သဘောပါပဲ။ဒါကမကောင်းတာလည်းဟုတ်တယ်။နောက်ပြီးတော့တခါကျလည်းဒီဘက်ကလည်းသွားပြီးတော့အဲ့လိုမျိုးစတိုင်ပါနဲ့ပါနဲ့သွားပြီးတော့ပြစ်ခတ်တာမျိုးလည်းရှိတဲ့ခါကျတော့တို့အဲ့ဒါပြီးပြတဲ့ပိုင်းမှာအဲ့ထက်မှပါတယ်။အဲ့တော့မကြမ်းကြသွားပြတဲ့ခါကျတော့တို့လည်းနေလို့မဖြစ်တော့ဘူးဖြစ်ပါရဲ့အဲ့ဒါကိုတို့ဆုတ်လိုက်တယ်။ဒီကောင်ကတော့ရတခါလောက်ခံပဲ
စစ်ဆောက်ခွာလာတဲ့လူတွေဟာစင်ကြူတောင်ဘက်ကိုကူးလာပြီးမြစ်ဆုံအောက်ဘက်ကကော့ကော်ထားရွာဘက်မှာလည်းစခန်းချထားပါတယ်စစ်ကောင်စီတပ်စခန်းဖြစ်တဲ့မန္တလေးဘလော့ဒေတာလူတွေရွာက613တပ်စခန်းနဲ့သစောဝါလေးစခန်းစင်ကြူတောင်ကိုလည်းဒီအမျိုးသားလွတ်မြောက်ရေးတပ်တွေကတွားရောက်ပစ်ခတ်တာအခြေချလို့မရအောင်ရိတ်ခါတွေဖျက်တောက်တာတွေကိုလည်းလုပ်နေပါတယ်အခုဆိုရင်သုံးမွဲထားစခန်းမရှိတော့တဲ့အတွက်အဲ့ဒီနေရာကိုသွားလာရလဲကူသွားတယ်လို့လဲပူပေါင်းတက်တီဘက်ကပြောပါတယ်အခုလိုမျိုးသူ့မွဲထားစကန်ဆုတ်ခွာသွားတဲ့ဒရင်နဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဒရင်ထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီစကန်ဟာတိုက်အင်အား80ဝန်းကျင်လောက်ပဲရှိတဲ့စကန်လို့လဲသိရပါတယ်အဲ့ဒီဒေသဘက်မှာလဲစစ်ကောင်စီတက်တီနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့တက်တီဟာတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီကစကန်းအတော်များများကိုလက်လွတ်ဆုံးရှုံးခဲ့ရသလိုဖာပုံခရိုင်ကနေရာအတော်များများကိုလည်းပူးပေါင်းတက်တီဘက်ကထိ ंछ ုပ်ထားပါတယ်။အဲ့ဒီဒေသမှာလည်းဌာနဆိုင်ရာအုပ်ချုပ်ရေးတွေအခြေချခွင့်မရတော့ဘဲ KNU ကပဲထိ ंछ ုပ်ထားသလိုစစ်ကောင်စီကတော့လေကြောင်းတိုက်ခိုက်မှုတွေကိုမကြာခဏလှုပ်လှိမ့်ရှိတယ်လို့လည်းပြောပါတယ်။
ပြောမှဆိုတော့အခုလက်ရှိအနေထားမှာတော့ရန်ုပ်ကြီးထိ ंछ ုပ်လို့ရနိုင်တဲ့သဘောပေါ်ဒီဖာပုံနေရလွယ်တော့ဘောလုံးကတော့ဖပုံမာလဲဒါပဲထိချုံလို့ရနေတဲ့သဘောမှနေထားမှရှိရပါဘူး။နေနဲ့လားကျဲတာတော့သရရှိတယ်သူတို့ဒီအခုရွာတယ်မှာလိုက်ကျဲတာတော့ဟိုပုံမှာဟိုဘယ်လိုလဲမြင်လားလို့သူတို့လောက်တာရှိတယ်
။ထိုင်းရွာသားတွေနဲ့ဒေသခံကရင်ရွာသားတွေဟာတန်လျင်မြေတစ်လျှောက်မှာနေထိုင်ပြီးဖလီနဲ့ကုန်စည်ပို့ဆောင်တာတွေကိုလုပ်ပြီးအတမွေးဝမ်းကြောင်းပြုနေတာဖြစ်ပါတယ်။အခုတပ်စခန်းကနေဆုတ်ခွာသွားတဲ့သူမွေးတာတပ်စခန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတံလင်းမြစ်ပေါ်ကလူတွေကိုပစ်ခတ်တာရိတ်ခါတောင်းတာတွေမကြာခဏလှုပ်လှိမ့်ရှိတာကြောင့်ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာဖြစ်ပါတယ်ရှင်